in Burmese.
မင်္ဂလာညနေခင်းပါရှင်2019ခုနှစ်ဧပြီလ2ရက်အင်္ဂါနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19နဲ့ 25 တို့ကနေဖန်ယူလာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုအမေရိကန်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။အမေရိကန်ပြည်တော်တာဝန်ရှိသူတွေဟာလူညင်းဆိုင်ရာကင်းရှင်းကြောင်းအတိအမှတ်ပြုထုတ်ပေးတာကိုကန့်ကွက်တာတွေကြားကပဲလုပ်ခဲ့တယ်လို့ဖော်ထုတ်ဖွင့်ချသူတူကပြောပါတယ်။ရခိုင်နဲ့ချင်းပြည်နယ်တိုက်ပွဲတွေကြားကအရက်သားတွေပဲအထူးစိုးရိမ်နေကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကပြောပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းမှာလေထုညဉ့်ညမ်းတဲ့အခြေအနေအတော်လေးစိုးနေပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းပြရပါမယ်ခင်ဗျာ။
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းစာရီတိုင်းမှာတော့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးထူထောင်ခြင်း290ပြည့်ခန္ဓာကျင်းပမယ့်အကျိုးသုံးသက်ချက်တွေနဲ့အတူကျင်းပပြီးစီးခဲ့တဲ့စီပင်ရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ရဲ့ပွင့်လင်းမြင်သာမှုအပေါ်မှာခုလိုသုံးသပ်ပါတယ်
โจติเนี่ยဆိုတာဘာကြောင့်လဲနိုင်ငံသားရင်တော့ကျွန်တော်နိုင်ငံသားเนาะဗမာပြည်ဝင်တော့မဟုတ်နိုင်ငံသားလူရတော့အွန်လိုင်းအသတင်းတွေဖတ်ပြီးွားတော့ကျွန်တော်ဒုတိယပဲရရတယ်လို့မဲဘလောက်ပဲရရတယ်လို့
ပါဝင်ရှင်ပြန်ခဲ့တဲ့ကိုစလဲဟောင်းတူကိုစလဲလောင်းတူဖြစ်သူကိုအောင်ခန့်ရဲ့ပြောပြချက်နဲ့တူနာစင်နိုင်ပါတယ်အဲ့ဒီနောက်နာကခေါင်းဆောင်တွေကိုမတရားအသင်းဆက်နွယ်မှုပုံမှန်နဲ့ထိမ့်သိမ့်ထားတဲ့အပေါ်မှာတနိုင်ငံလုံးအပြစ်ရစဲရေးအတွက်အခက်အခဲရှိလာနိုင်သလားဆိုတာကိုလည်းသိကြရမှာပါဒီလိုသတင်းဆောင်ပါတွေသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပါမယ်ရှင
်တမန်တော်ဒေါ်နယ်ထရမ့်အစိုးရအဖွဲ့တွေကအကြီးအကဲတာဝန်ရှိသူတွေဟာလူ25ယောက်ထက်မနည်းကိုလူညုံရင်းဆိုင်ရာနောက်ကျောင်းရာဇဝင်ကင်းရှင်းကြောင်းအတည်ပြုပေးခဲ့ပြီးအစိုးရစုံစမ်းစစ်ဆေးသူတွေကစိုးရိမ်ဖွယ်ရှိတဲ့ကိစ္စရပ်တွေကြောင့်ပယ်ချထားခဲ့တဲ့ကြားကပဲအဲ့လိုအတည်ပြုပေးခဲ့တာလို့အင်ပြိုတော်တွင်ကပဲဖွင့်ချဖို့တူတူကကွန်ကရစ်လွှတ်တော်စုံစမ်းစစ်ဆေးရေးမှုတွေကိုပြောပါရတယ်။အဲဒီလူတွေကိုလူညိုရင်းဆိုင်ရာကင်းရှင်းကြောင်းအတိအမှတ်ပြုမှုထုတ်မပေးဖို့သက်ဆိုင်ရာစုံစမ်းစစ်ဆေးသူတွေကတင်ပြခဲ့ပြီးတဲ့နောက်မှာကိုပဲအင်ပြိုတော်တာဝန်ရှိသူတွေကထုတ်ပေးခဲ့တာလို့ဖော်ထုတ်ဖွင့်ချသူထရီစီယာနူဘိုးကပြောပါရတယ်။အဲဒီလူတွေထဲမှာအမည်ထုတ်ဖို့ပြောမထားတဲ့အင်ပြိုတော်အကြီးတန်းတာဝန်ရှိသူနှစ်ဦးအစိုးရကန်ထရိုက်တာတွေနဲ့သမရထရမ်ယုံကတခြားဝန်ထမ်းတွေပါတယ်လို့ပြောပါရတယ်။မစ်နူဘိုးဟာလူညိုရင်းဆိုင်ရာနောက်ကျောင်းရာဇဝင်ကင်းရှင်းကြောင်းစစ်ဆေးရတဲ့လုပ်ငန်းမှာလုံးသက်16နှစ်ရှိပြီဖြစ်တဲ့ဝါရင်ဝန်ထမ်းတူဖြစ်ပြီး Republican သမ္မတလက်ထက်မှာရောဒီမိုကရက်သမ္မတတွေလက်ထက်မှာပါလုတ်ကင်ခဲ့မှုသူဖြစ်ပါတယ်။သက်ဆိုင်ရာဝန်ထမ်းတွေကလူညိုရင်းဆိုင်ရာကင်းရှင်းကြောင်းထုတ်မပေးဖို့ညှင်းထားတာကိုသမ္မတထရမ်ကကြော်လွန်ဆုံးဖြတ်နိုင်ပြီမဲ့လေ။အဲဒီလိုလုပ်တာမျိုးကအမျိုးသားလူညုံရေးအတွက်အကောင်းဆုံးအကျိုးကျေးဇူးမဖြစ်စေတတ်ဘူးလို့စောင့်ကြည့်ကြီးကြပ်ရေးနဲ့ပြည်ပြင်ပြောင်းလဲဆိုင်ရာအောက်လွှတ်တော်ကော်မတီကစုံလမ်းစစ်ဆေးသူတွေကို Miss Nubo ကပြီးခဲ့တဲ့လမှာပြောထားပါတယ်။
မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးတည်ထောင်ခြင်း290မြောက်အခမ်းအနားအခုသတင်းမှတ်တွေမှာကျင်းပဖို့အတွက်အဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေကဒီသတင်းမှတ်ထဲမှာဝါရှင်တန် DC မြို့ကိုရောက်လာကြမှာပါနေတိုးအဖွဲ့ဝင်တွေကကာကွယ်လုပ်ငန်းတွေပေါ်မှာအယုံဆိုင်မှုနေတဲ့အကြောင်းနဲ့အမေရိကန်ကိုပဲအားကိုးနေကြတဲ့အကြောင်းအမေရိကန်သမ္မတထရမ့်ကဝေဖန်ပြောဆိုနေကြတာပါဒီပေါ်မှာနေတိုးအဖွဲ့ဝင်တွေကဝါရှင်တန် DC ရောက်တုန်းဘလို့တုံ့ပြန်လဲဆိုတာကိုစောင့်ကြည့်နေကြပါတယ်နေတိုးအဖွဲ့အတွင်းမှချုပ် Hans Stoltenberg ကိုထရမ့်ကအင်္ဂါနေ့အင်ပြော်မှာလက်ခံစကားပြောမှာဖြစ်ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးအစီအစဉ်တွေအတွက်ကုန်ကျစရိတ်ကိုအမေရိကန်ကကြီးပဲပေးနေရတဲ့အတွက်နေတိုးဖွဲ့တော်ရှိဖို့မလိုတော့ဘူးလို့2016သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့အတွင်းမှာထရမ့်ကပြောဆိုခဲ့တဲ့အတွက်ထရမ့်နဲ့နေတိုးတို့အကြားဆက်ဆံရေးတင်မာလာခဲ့တာပါ။ဒီကြောင့်ပြည်စုံကိုတော့နိုင်ငံတကာသတင်းပြီးသတင်းဆောင်မှမှာတင်ဆက်ပေးဖို့တင်ဆက်ပေးတဲ့အခါမှာနားဆင်ကြပါရှင်
။2020ပြည်နှစ်မှာကောက်ခံမဲ့အမေရိကန်လူဦးရေနဲ့တကောင်စင်းဆိုင်ရာမေးခွန်းတွေထဲမှာနိုင်ငံသားဟုတ်မဟုတ်ဆိုတဲ့မေးခွန်းကိုထည့်သွင်းဖို့သမ္မတဒေါ်နယ်ထရမ့်အစိုးရကဆုံးဖြတ်ထားတဲ့ပေါ်အောက်လွှတ်တော်ကော်မတီတစ်ခုကသုံးသက်ဆန်းစစ်ဖို့ပြင်ဆင်နေပါတယ်။အဲဒီဆုံးဖြတ်ချက်နဲ့သက်ဆိုင်တဲ့အထောက်အထားဆော်ဖ်ဆရန်တွေကိုရှေ့နေကျုပ်ဝီလျံဘားနဲ့ကုသံရောင်းဝေးဝန်ကြီးဝီဘာရော့စ်တို့စီကနေတောင်းယူမလားဆိုတာအောက်လွှတ်တော်အစိုးရလုပ်ငန်းများစောင့်ကြည့်တိကျရေးကော်မတီမှဒီကနေ့ဆွေးနွေးကြဖို့ရှိပါတယ်။မဲပေးခွင့်ဆိုင်ရာဥပဒေကိုပို့ပြီးထိအောင်ကျင့်သုံးရေးတရားရေးဌာနရဲ့ပန်ကြားချက်အရအဲဒီဆုံးဖြတ်ချက်ကိုချခဲ့တာလို့ကုသံရောင်းဝေးဝန်ကြီးဘရော့စ်ကပြီးခဲ့တဲ့နှစ်မှာပြောထားပါတယ်။ဒါပေမဲ့လေနိုင်ငံသားဟုတ်မဟုတ်ဆိုတဲ့မေးခွန်းကိုထည့်မယ်ဆိုရင်ရွှေပြောင်းဝင်ရောက်သူတွေဝင်ပြေးရဲကြတော့မှာမဟုတ်ဘူးလို့ဆိုပြီးပြည်နယ်တွေနဲ့လူ့အခွင့်အရေးအဖွဲ့တွေကကန့်ကွက်နေကြတာပါနိုင်ငံတွင်းနေထိုင်သူအားလုံးဝင်မပြေးဘူးဆိုရင်တချို့နေရာတွေမှာလူဦးရေဘယ်လောက်ရှိလဲဆိုတာအတိအကျသိရတော့မှာမဟုတ်ပါဘူးသကောင်စင်းကောက်တဲ့ရွေချက်ကနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေဘယ်လိုပုံစံမျိုးနဲ့အမေရိကန်မှာနေထိုင်နေသည်ဖြစ်စေသကောင်စင်းကောက်ယူချိန်မှာအမေရိကန်နိုင်ငံတွင်းနေထိုင်သူအားလုံးကိုစည်းရင်းကောက်ယူဖို့ဖြစ်ပါတယ်ဒီမိုကရက်တီဘက်ကကန့်ကွက်နေတာကိုသမ္မတထရမ့်ကပယ်ချပြီးပြန်ပြီးတော့ဝေဖန်ပြောဆိုထားပါတယ်
ဗင်နီဇွဲလာတိုက်ခင်ခေါင်းဆောင်ဟွမ်ဂွိုင်ဒိုကလွတ်တော်ကိုယ်စားလှယ်တယောက်ဒီနေရထားတဲ့ကင်းလွတ်ခွင့်ဖယ်ရှားဖို့ဗင်နီဇွဲလာနိုင်ငံတော်တရားရုံးချုပ်တရားသူကြီးကတောင်းဆိုလိုက်တာကြောင့်တာဟာဂွိုင်ဒိုကိုအချင်းချနိုင်ဖို့အရေးဥတည်နေတယ်လို့သုံးသပ်ကြပါတယ်။သမ္မတနီကိုလတ်စ်မာဒူရိုရာထူးကနေဆင်းသောအောင်ဂျိုးဘန်းနဲ့လောက်ရအနေနဲ့ဂွိုင်ဒိုကတောင်အမေရိကတိုက်နိုင်ငံတွေရဲ့ထောက်ခံမှုရအောင်သွားခဲ့တဲ့ခီးတွေကတရားရုံးချုပ်ကချမှတ်ထားတဲ့ပြည်ပထွက်ခွာခွင့်ပိတ်ပစ်ထားတဲ့အမေကိုချိုးဖောက်ရရောက်တဲ့အကြောင်းတရားသူကြီးမိုက်ခယ်မိုရန်နိုကစွပ်စွဲထားတာဖြစ်ပါတယ်။ဂွာဒီယိုလာသူဖန်ခေယာမာကိုမကြောက်တဲ့အကြောင်းထောက်ခံသူတွေကိုတင်းနာနေတုန်းကပြောသွားပြီးတော့သူ့ကိုရှုံချဖို့ကြိုးစားရတဲ့အစိုးရကိုတော့လှောင်ပြောင်ပြောလိုက်ပါသေးတယ်။ဂွာဒီယိုမင်ကွန်းပြောနေတဲ့အချိန်မှာဘယ်ကမှမသိတဲ့မျက်ရည်ပုံတလုံးလူအုပ်ထဲကိုရောက်လာခဲ့တဲ့အတွက်ထောက်ခံသူတို့ချို့ထိခိုက်ခဲ့ရပါတယ်။ဂျင်ဂျူလာတုန်းကမဒူရို2018ရွေးကောက်ပွဲမှာပြန်အနိုင်ရတာကတရားမဝင်ဘူးလို့ပြောဆိုခဲ့ပြီးတော့ဂွာဒီယိုကယာယီသမ္မတအဖြစ်ဆက်လက်တာဝန်ယူခဲ့တာပါ။သမ္မတမဒူရိုတင်းကျပ်နေတုန်းကကြီးညာခဲ့တဲ့ဗင်နီဇွဲလားနိုင်ငံမှာရက်30အတွင်းလက်စစ်မီအလဲကျပေးမဲ့အစီအစဉ်ကိုစတင်ဖို့ဂွာဒိုကဆက်လက်နှိုးဆော်နေပါတယ်။ရက်ပေါင်း30ကာလအတွင်းမှာကျောင်းတွေကိုဆက်ပိတ်ထားမှာဖြစ်ပြီးတော့မီးအားချွေတာတဲ့အနေနဲ့အလုပ်ချိန်တွေကိုလျှော့ချမင်းလို့လည်းမဒူရိုကပြောပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00ခွဲကနေညနေ9:00အထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီကနေ့အင်္ဂါညနေဘက်တရနေ့ကိုဒါရိုက်ဆက်လက်ပြောပြနေပါတယ်။မြန်မာတပ်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲတွေဖြစ်နေတာကြောင့်ဒီခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကရဲသားတွေအတွက်များစွာစိုးရိမ်မကင်းဖြစ်ရတယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။သက်ဆိုင်သူအားလုံးအနေနဲ့တိုက်ပွဲတွေရပ်တန့်ပြီးပြည်ပခချုပ်ငင်းရေးကိုဦးတည်ပြီးတော့ထပ်ပြီးကြိုးပမ်းဆောင်ရွက်ကြပါလို့လည်းတိုက်တွန်းထားပါတယ်။တိုက်ပွဲတွေကြောင့်ဥယျာဉ်ဆုံထွက်ပြေးနေရသူ18,000ကျော်အတွက်လိုအပ်တဲ့လူသားစာနာမှုအကူအညီတွေအပြည့်အဝပေးနိုင်ဖို့အာဏာပိုင်တွေကခွင့်မပြုတဲ့ပေါ်များစွာပူပန်နေရတယ်လို့လည်းတန်ယုံထုတ်ပြန်ချက်မှာပြောထားပါတယ်။ဥယျာဉ်ဆုံထွက်ပြေးနေရသူတွေစီအကူအညီတချို့ရောက်နိုင်ဖို့အာဏာပိုင်တွေကခွင့်ပြုထားတာကိုအတိအမှတ်ပြုတဲ့အကြောင်းပြောထားပြီးအကူအညီလိုအပ်ချက်ကသိပ်ကြီးမားနေတုံးမှရှိတယ်လို့လည်းထောက်ပြထားပါတယ်။လူသားစာနာမှုအကူအညီပေးအဖွဲ့တွေဝင်ရောက်ခွင့်ကိုကန့်သက်ထားတဲ့အတွက်ရခိုင်ပြည်နယ်ငါးမြို့နယ်ကလူပေါင်း 9,500 ဟာဒီနှစ်ဇန်နဝါရီလကစပြီးကျန်းမာရေးပညာရေးနဲ့တန်ရှင်းတဲ့ရည်တို့မရနိုင်တဲ့အကြောင်းဥယျာဉ်ဆုံထွက်ပြေးသူ3,000ကျော်ရှိနေတဲ့ကချင်နဲ့ရှမ်းမြောက်တို့မှာလည်းလူသားစာနာမှုအကူအညီတွေပေးနိုင်ရေးအမဲလိုအဟန့်အတားဖြစ်နေတဲ့အကြောင်းတန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကြခိုင်ကချင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကိုလူသားစာနာမှုအကူအညီပေးအဖွဲ့အစည်းတွေဝင်ရောက်ကူညီလှုပ်ဆောင်ခွင့်ပြုဖို့မြန်မာအစိုးရနဲ့တက်မတော်ကိုရန်ကုန်မြို့အမေရိကန်တန်ယုံကတိုက်တွန်းထားပါတယ်
။ဌာနငွေမြောက်ဖက်စွန်အပိုင်းမှာကျန်းမာရေးဆိုရစာထိခိုက်နိုင်လောက်အောင်ပြင်းထန်တဲ့လေးလူညီညွတ်မှုပြဿနာကိုမြင်းမြင်လေးလာနိုင်ဖို့အတွက်ထိုင်းဝန်ကြီးချုပ်ပရာယုချေဝန်ချာကချင်းမိုင်မြို့ကိုဒီကနေ့မှတွားရောက်ကြည့်ရှုခဲ့ပါတယ်။နိုင်ငံခြားခီးသွားရေးအလားအများတဲ့နေရာဖြစ်ပြီးတော့ဒီနေ့မှမီဂိုမြူတွေထူးထူးခြားခြားများပြနေတဲ့ချင်းမိုင်မျိုးကစီအခြေဆိုင်စကန်တစ်ခုစီကိုဝန်ကြီးချုပ်ပရာယုချင်းဝန်ချာကရဟတ်ရင်နဲ့တွားရောက်ခဲ့ပါတယ်။ပုံမှန်အဖြစ်အိန္ဒိယမြန်မာနိုင်ငံကဒေါ်ရီမီရှိုမှုကြောင့်လေးတူညီညွတ်ရတယ်လို့အပြစ်တင်တက်ကြတာပါ။ခိုင်းတက်ဆိုင်ပို့တော်ချောက်တဲ့ယာတွေကြောင့်တော်မီလောင်မှုတွေနဲ့ထိုင်းလယ်သမားတွေနဲ့မုတ်ဆိုးတွေတောတောင်ရှင်းလင်းမှုတွေကြောင့်လေးတူညီညွတ်မှုပြဿနာကပိုဆိုးလာတာပါ။ဒီပြဿနာကိုဖြေရှင်းဖို့ကြိုးစားနေတဲ့ဒေသခံစစ်တပ်တာဝန်ရှိသူတွေနဲ့မိသားသမားတွေကိုအားပေးခြင်းနဲ့အတွက်ချင်းမိုင်ကိုဝန်ကြီးချုပ်ကိုယ်တိုင်လာခဲ့တာဖြစ်ပြီးတော့ဝန်ကြီးချုပ်ကမင်းငိမ့်တက်ရဲ့အထောက်အကူပစ္စည်းတွေကိုလည်းပေးရခဲ့ပါတယ်။မိကုမျိုးပြဿနာဖြေရှင်းဖို့နဲ့လိုအပ်တဲ့ငွေကြေးသုံးစွဲမှုကိစ္စတွေအတွက်ဝန်ကြီးချုပ်ပရာယုကတာဝန်ရှိသူဒေသခံတွေနဲ့လည်းတွေ့ဆုံသွားမှာဖြစ်ပါတယ်။ချင်းမိုင်မှာနှစ်စဉ် February လကနေ March လအတွင်းမိကုမျိုးတွေဖြစ်လေရှိပေမဲ့လည်းဒီဒီနမတ်တွေအတွင်းလေးလူညဉ့်ညမ်းမှုနှုံးကပုံမှန်ထက်၄ဆကနေ6ဆပိုများနေတယ်လို့သိရပါတယ်ရှင်
။အိန္ဒိယနိုင်ငံရေးပါတီတွေနဲ့ဆက်ဆက်တဲ့ဒါမှမဟုတ်ပါကစ္စတန်စစ်ဘက်နဲ့ဆက်ဆက်ရှိတဲ့ Facebook account နဲ့စာမျက်နှာရာပေါင်းများစွာကို Facebook ကပိတ်ပစ်လိုက်ပါတယ်။ပူပေါင်းကြံစီထားတဲ့အတုအကြောင်အပြုမူဒါမှမဟုတ်မသိလျော်တဲ့လူရက်တွေကြောင့်ပိတ်လိုက်တာလို့ Facebook ကအကြောင်းပြပါတယ်။အဲဒီစာမျက်နှာတွေနဲ့အကောင့်တွေကိုသူတို့ရဲ့အလူအလျောက်စနစ်ကနေတစဉ်သိရှိပြီးပိတ်ပစ်လိုက်တာလို့လည်း Facebook ကပြောပါတယ်။အိန္ဒိယကအဓိကအတိုက်ခံပါတီကြီးဖြစ်တဲ့အိန္ဒိယအမျိုးသားကွန်ဂရက် INC ကတော့အခုအပိတ်ခံရတဲ့အထက်မှာသူတို့ရဲ့တရားဝင်စာမျက်နှာတွေမပါဘူးလို့ပြောပါတယ်။တနည်းအားဖြင့်တော့ပိတ်ပစ်လိုက်တဲ့စာမျက်နှာတွေဟာနိုင်ငံရေးပါတီတွေနဲ့ဆက်ဆက်တယ်လို့ Facebook ကပြောထားတာကြောင့်ဒီထဲမှာသူတို့မပါဘူးလို့ပြောကျင်တဲ့သဘောပါပဲ။ဧပြီလ7ရက်နေ့ကစပြီးအကြိမ်နဲ့ရှင်ပြန်ရမယ့်အထွေထွေရွေးကောက်ပွဲအတွက်အိန္ဒိယနိုင်ငံရေးပါတီတွေဟာဆိုရှယ်မီဒီယာတွေပေါ်ကနေမဲဆွယ်စည်းရုံးနေကြတာပါဒီအချိန်မှာလုံခြံသတင်းတွေရဲ့အန်ဒရီကအထူးကစိုးရိမ်မဲ့ကိစ္စတစ်ခုဖြစ်နေပါတယ် ပါကစ္စတန်နိုင်ငံမှာတော့စစ်တပ်ရဲ့သတင်းမီဒီယာအဖွဲ့နဲ့ဆက်ဆက်တဲ့ Facebook စာမျက်နှာဒါမှမဟုတ်အကောင့်103ခုအပိတ်ခံရပါတယ်
စပိန်နိုင်ငံမက်ဒရစ်မြို့ကမြောက်ကိုရီးယားတန်ယုံနယ်ကိုဖေဖော်ဝါရီလတွင်မှနေကင်းကြောင်တောင်ခိုးဝင်နေဖြစ်ရဟာတိတ်ကိုဆူရတဲ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်တယ်လို့မြောက်ကိုရီးယားကပြောပါတယ်။အဲ့ဒီဖြစ်ရပ်ကိုအပြည့်အဝစုံစမ်းစစ်ဆေးဖို့လည်းတောင်းဆိုထားတာပါ။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဗီယက်နမ်မှာဒုတိယအကြိမ်ထိပ်သီးစည်းဝေးပွဲမလုပ်ခင်သတင်းပတ်တစ်ပတ်လိုမှာပဲအဲ့ဒီလိုတန်ယုံနယ်ကိုခိုးဝင်နေဖြစ်ရဖြစ်ခဲ့တာပါ။တန်ယုံနယ်ကိုဝင်တဲ့လူ၁၀ယောက်ဟာ Free Joseon လို့ခေါ်တည်ထားကြတဲ့ကီယိုလီမာဆီလ်ဗာဒီဖ ens အဖွဲ့ကဖြစ်တယ်လို့စပိန်အစိုးရကပြောပါတယ်။အဲ့ဒီအဖွဲ့ဟာသူတို့မြောက်ကိုရီးယားပြည်ပရောက်အစိုးရလို့ပြောထားပြီးတော့မြောက်ကိုရီးယားလွတ်မြောက်ရေးလှုပ်ဆောင်နေတာလို့ဆိုပါတယ်။ဒီအဖွဲ့ရဲ့လောက်ရဟာနျူကလ িয়ার ကင်းရှင်းအောင်လုပ်ရေးအမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးပွဲတွေကိုအထောက်အကူဖြစ်စေမှာမဟုတ်ဘူးလို့ဆိုမျိုးတော်အခြေဆိုင်နိုင်ငံရေးလေလာသုံးသက်သူဒန်နီယယ်ဖင်စတန်ကပြောပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ဟာနောက်သတင်းပတ်မှာသမ္မတဒေါ်နယ်ထရမ့်နဲ့ဝါရှင်တန်မှာတွေ့ဆုံမှုရှိပါတယ်။အဲ့ဒီတွေ့ဆုံမှုအတွင်းကိုရီးယားကျွန်းဆွယ်မှာငင်းချေးရဖို့ဘယ်လိုလက်တွဲလှုပ်ဆောင်ကြမလဲဆိုတာကိုကောင်းဆောင်နှုတ်ဆွေးနွေးကြမှာဖြစ်ပါတယ်။
ဒီရနိုင်ငံမှာသတင်းနှစ်ပတ်အတွင်းတတိယကြိမ်မြောက်ရေကြီးတဲ့ဘေးဒဏ်ရရင်ဆိုင်နေရပါတယ်။ဒီကိစ္စရဲ့ပိုင်းတွေအတွင်းမိုးကြီးရွာပြီးမြေရည်နဲ့ဆယ်ရည်တွေဆန္ဒကြောင့်နိုင်ငံနောက်ပိုင်းကလူရစ်စတန်ပြည်နယ်တွင်ဒေသအတော်များများရေနစ်မြုပ်နေပါတယ်။မလ19ရက်နေ့ကနိုင်ငံအရှေ့မြောက်ပိုင်းမှာပထမတစ်ကြိမ်မလ25ရက်နေ့ကအနောက်ပိုင်းနဲ့အနောက်တောင်ပိုင်းတွေမှာဒုတိယတစ်ကြိမ်ရေကြီးခဲ့ပြီးတဲ့နောက်အခုတခါထပ်ပြီးရေကြီးတဲ့ဘေးနဲ့ရင်ဆိုင်ရတာပါ။ဒီသဘာဝဘေးဒဏ်ကြောင့်သေဆုံးသူ44ဦးထက်မနည်းရှိပြီလို့နိုင်ငံပိုင်းသတင်းဌာနကကြေညာထားပါတယ်။
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မှတ်ဤတန်စင်တို့ပြောပြပေးသွားကြတာပါအခုဆက်သွယ်မေးမြန်းချက်တွေသတင်းလွှာလေးတွေမှာတော့အရင်ဆုံး NATO 290ပြည့်အခမ်းအနားနိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့စပါမယ်ရှင်မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO တည်ထောင်ခြင်း290မြောက်အခမ်းအနားအခုသတင်းပတ်အတွင်းကျင်းပဖို့အဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေဝါရှင်တန် DC မြို့ကိုရောက်လာကြမှာပါအဖွဲ့ဝင်နိုင်ငံတွေအနေနဲ့ကာကွယ်ရေးအသုံးစရိတ်လုံလောက်အောင်မသုံးစွဲမှုနဲ့အမေရိကန်အပေါ်မှီခိုအားထားလွန်းမှုတွေကြောင့်သမ္မတဒေါ်နယ်ထရမ့်က NATO အဖွဲ့ကိုမကြခဏဝေဖန်ပြောဆိုနေခဲ့တာတွေရှိပါတယ်။အဖွဲ့အတင်မှာဖြစ်နေတဲ့မတည်ငြိမ်မှုတွေကိုအခုတစ်ချိန်ကျင်းပမယ်နှစ်ပတ်လည်အခမ်းအနားအတွင်းဘလို့ရင်ဆိုင်ဖြည့်ရှင်းကြမလဲဆိုတာလေ့လာသူတွေကစောင့်ကြည့်နေကြမှာဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတော်စန်ဒီစိန်နိုင်ငံခြားရေးဌာနကနေသတင်းပေးပို့ထားတာကိုကိုစောဝင်းလိုင်းကတင်ပြပါမယ်ရှင်။
သမ္မတရွေးကောက်ပွဲမဲ့ဆွယ်စည်းရုံးမှုတွေအတွင်း NATO ပေါ်ထားတဲ့သူ့ရဲ့သဘောထားကိုသမ္မတဒေါ်နယ်ထရမ့်ကပွင့်လင်းစွာပြောကြားခဲ့တာကြောင့် Atlantic သမုဒ္ဒရာတစ်ဖက်စီမှာရှိနေသူတွေအကြားအံ့အားသင့်သွားစေခဲ့တာပါ
Let me tell you NATO is obsolete
NATO ကသုံးမဝင်တော့ပါဘူ
း Atlantic ကောင်စီသုတေသနအဖွဲ့က Mark Szymanowski လို့အမေရိကန်နိုင်ငံသားရေးဆိုင်ရာကြွန့်ကျင်သူတွေကတော့ NATO ဟာတမိုင်းမှာအအောင်မြင်ဆုံးစည်းရုံးမှာမဲ့အဖွဲ့ဖြစ်တာကြောင့်အသုံးမဝင်တော့ဘူးဆိုတာမမှန်ကန်ကြောင်းပြောပါတယ်
It has showcased an ability to adapt to change in the past from dealing with the resurgent Russia to managing
ရရှိနိုင်ငံပြန်လည်ကောင်းထောင်လာတာကနေ NATO ရဲ့တောင်ဘက်ခြေနိုင်ငံတွေရေးစိုက်ဘာလုံခြုံရေးစတဲ့ပြောင်းလဲမှုတွေကို NATO အနေနဲ့လှုပ်ဆောင်နိုင်တယ်ဆိုတာအတိတ်မှာပြသခဲ့ပြီးပါပြီ။နောက်ဖော်ဝင်နေတာကာကွယ်ရေးတွေလည်းတွန်းမြင့်သုံးဆွဲလာနေကြပါပြီ
။ဥရောပတိုက်ကမဟာမိတ်နိုင်ငံတွေအနေနဲ့ကာကွယ်ရေးအသုံးစရိတ်ပိုသုံးမှုအတွက်မကြာခဏဖိအားပေးနေတဲ့သမ္မတထရန့်အတွက်စစ်အသုံးစရိတ်ဟာအရေးပါဆုံးအချက်ဖြစ်ပါတယ
် Everyone's agreed to substantially up their commitment they're going to up it
နိုင်ငံတကာသူတို့ရဲ့အသုံးစရိတ်တွေတည်တာတော့ဒုမြင့်ချောက်ကိုသဘောတူထားပြီးပါပြီသူတို့ကတစ်ခါမှမစင်စားဘူးတဲ့အသုံးစရိတ်ပမာဏကိုထဲကြမှာပ
ါ NATO သဘောတူညီချက်အရအဖွဲ့ဝင်နိုင်ငံတွေအနေနဲ့တနင်္ဂနွေနေ့ရဲ့ GDP 200ခန့်နှုန်းကိုကာကွယ်ရေးအတွက်နှစ်စဉ်သုံးဆွဲရမှာဖြစ်ပါတယ်ဒါပေမဲ့အဖွဲ့ဝင်29နိုင်ငံရှိတဲ့အထက်ကခုနှစ်နိုင်ငံကသာမနစ်ကအဲ့ဒီရထားချက်အတိုင်းထည့်ဝင်နိုင်ခဲ့ကြတာပါအဲ့ဒီသတ်မှတ်ချက်ဟာအရေးပါကြောင်း McCain Institute ကတာမဟောင်း Cut for Carlo ကျွမ်းကျင်သူတချို့ကသုံးသပ်ပါတယ်
You're not giving the money to somebody else you're not putting it into a NATO budget somewhere you're spending it on yourselves but it is a
ဒီငွေတွေကတခြားသူတို့ကိုပေးလိုက်တာမဟုတ်ပါဘူး NATO အဖွဲ့ရဲ့ budget တွေထည့်လိုက်တာလည်းမဟုတ်ပါဘူးကိုပစံကိုသုံးရတာပဲလीဒါကကိုလုံခြုံရေးအတွက်သုံးဆွဲတယ်ဆိုတာကိုပြလိုက်ခြင်းအဖြစ် NATO တစ်ဖွဲ့လုံးကလည်းအဲ့ဒီလိုကိုယ်နိုင်ငံကိုကာကွယ်နိုင်တဲ့သူကိုငါတို့လည်းလိုအပ်ရင်ဝိုင်းပြီးကာကွယ်ပေးလို့ရတယ်ဆိုတော့ယုံကြည်မှုပိုရှိသွားစေတာပေါ့
Atlantic Council က မတ်စမာကော့ဖ်စကီလိုနိုင်ငံခြားဆိုင်ရာကြွန့်ကျင်သူတွေကတော့ကာကွယ်ရေးအသုံးစရိတ်အတွက်သဘောတူကြပေမဲ့ဒီမဟာမိတ်အဖွဲ့ဟာတဦးပေါ်တဦးယုံကြည်မှုနဲ့တည်ဆောက်ထားတာကြောင့်သမ္မတထရမ့်ကအဲ့ဒီယုံကြည်မှုကိုဖျက်ဆီးပစ်လိုက်တယ်လို့သုံးသပ်ပါတယ
် When an American president questions the value of the NATO alliance are enemies in Moscow
မြန်မာသမ္မတကိုယ်တိုင်ကမဟာမိတ်အဖွဲ့ရဲ့တမိုးကိုမင်းဟုတ်ထုတ်နေတော့မော်စကိုနဲ့ဘေကျင်းမှာရှိတဲ့ကျွန်တော်တို့ရန်သူတွေကလည်းသမ္မတကမချခဏဝေဖန်နေတယ်ဆိုတော့နိုင်ငံငယ်လေးတွေကိုတံမိုးမထားတော့ပဲအရေးအကြောင်းရှိတဲ့အခါ NATO အဖွဲ့အနေနဲ့ဒီနိုင်ငံငယ်လေးတွေကိုအကာအကွယ်ပေးမှာမဟုတ်ဘူးလို့ထင်သွားနိုင်စရာအကြောင်းရှိပါတယ်။ဒါပေမဲ့ဒီနှစ်ပတ်လည်ပွဲမှာတော့လက်ရှိအခြေအနေကပြောင်းလဲသွားစေမယ့်မူဝါဒအတွက်ကိုသမ္မတထရန့်ဆွေကကြေညာမယ်လို့ကျွန်တော်တို့မထင်ပါဘူ
း။သမ္မတထရန့်ကနှုတ်အားဖြင့်တိုက်ခိုက်ပြောဆိုလာမှာကိုရှောင်ရှားတဲ့အနေနဲ့အခုဝါရှင်တန်မှာလုပ်မဲ့နှစ်ပတ်လည်ပွဲကိုနိုင်ငံခြားရေးဝန်ကြီးများအဆင့်တွေ့ဆုံပွဲအဖြစ် NATO ခေါင်းဆောင်တွေကရှော့ချလိုက်ခြင်းဖြစ်ကြောင်းမတ်စမာကော့စကီကပြောပါတယ်ခင်ဗျာ
။ကိုဇော်ဝင်းလှိုင်ပြောပြသွားတာပါရှင်။အခုနားဆင်ရမယ့်မြန်မာသတင်းလွှာတွေထဲမှာတော့နာဂတိုင်းရင်းသားခေါင်းဆောင်တချို့ကိုစက်ခွန်1နဲ့ထိန်းသိမ်းထားတဲ့အခြေအနေကိုပြောပြပေးသွားမှာပါ။နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ခေါင်းဆောင်တွေကိုဆက်လက်ဖမ်းဆီးအရေးယူထားမယ်ဆိုရင်အပြစ်ရစာချုပ် NCA လက်မှတ်ရေးထိုးရေးပိုင်းမှာအခက်အခဲရှိလာနိုင်ကြောင်းနာဂနိုင်ငံရေးသုံးသပ်သူကပြောပါတယ်။လောလောဆယ်မှာ NSCNK ခေါင်းဆောင်တွေကိုခန့်တီးမြို့မှာထိန်းသိမ်းထားပြီးပုံမှန်18/1နဲ့ဆွဲဆိုထားတာဖြစ်ပါတယ်။ဒီသတင်းကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဆိုတော့တက်မရော်နဲ့စီအေပရိပခတွေမဖြစ်စေဖို့အတွက်နာဂဒေတာငင်းချမ်းရေးကိစ္စဆွေးနွေးဖို့နာဂရိုးရစာပေနဲ့ယဉ်ကျေးမှုဗဟိုကော်မတီကနာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ခေါင်းဆောင်တွေကိုမလာရှိရနေ့မှာခန့်တီးမျိုးကိုဖိတ်ခေါ်ဆွေးနွေးပြီးတဲ့နောက်ဖမ်းဆီးထိန်းသိမ်းခံခဲ့ရတာဖြစ်ပါတယ်။လောလောဆယ်မှာခေါင်းဆောင်9ယောက်ကိုမတရားသိမ်းတဲ့ဆက်သွယ်မှုပုံမှန်18/1နဲ့အမှုဖွင့်ထားကြောင်းနာဂရိုးရစာပေနဲ့ယဉ်ကျေးမှုဗဟိုကော်မတီဥက္ကဋ္ဌဦးအောင်ထွတ်ကပြောပါတယ်။
သုံးလပိုင်း9ရက်နေ့ကနေသူတို့ခေါ်ယူသွားတယ်26ရက်နေ့မှာတော့9ဦးတော့ဟိုခဏီမြုပ်ရက်စခန်းမှာစက်ကွန်တက်နဲ့အမှုဖွင့်လိုက်တယ်ဒီစက်ကွန်တက်နဲ့အမှုဖွင့်လိုက်တဲ့ဟာမှာဒီဖြစ်စဉ်တွေကို28ရက်နေ့မှာပဲတခါတည်းတိုင်းသားကြီးကဝန်ကြီးဌာနကိုကျွန်တော်တရားဝင်စာနဲ့တင်ပြထားပါတယ်အဲ့နောက်ပိုင်းကတော့ကျွန်တော်တို့ဒီနေ့ချိန်ထိဘာအဆက်အသွယ်မှာတော့သူတို့ဘက်ကဘာမှအကြောင်းတော့မပြန်လာသေးဘူးပြလောလောဆယ်ကတော့ဒီဖွင့်တဲ့အချုပ်ထဲမှာပဲရှိပါတယ်တက်ရိတ်တာမှာရှိတဲ့လူလည်းရှိပါတယ်
NSCNK အဖွဲ့ကထိန်းသိမ်းခံရသူ10ဦးရှိပြီးစက်ခွန်တင်တဲ့ဆွဲဆိုခံရသူ9ဦးဟာခန့်တီးမြို့ရဲစခန်းမှာထိန်းသိမ်းထားတယ်လို့ကျန်သူတွေကတော့ခလာရ52မှာထိန်းသိမ်းထားကြောင်းနဲ့သူတို့ကိုစတင်ဖမ်းဆီးစဉ်ကနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တက်မရော်ကာကွယ်ရေးဦးစီးချုပ်စီကိုစာပေးပို့ထားကြောင်းလည်းပြောပါတယ်နာဂယူအာနဲ့စာပေယဉ်ကျေးမှုဘိုကော်မတီအနေနဲ့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးပြီးနိုင်ငံရေးအရာဆွေးနွေးစေလိုကြောင်းအခုလိုဆက်ပြောပါတယ်
။တက်ထဲမှာရှိတဲ့ NSCNK ကနေထိန်းသိမ်းထားတဲ့အဖွဲ့တွေနောက်ပြန်ရဲစခန်းမှာရှိနေတဲ့လူတွေကိုပြန်လည်လွှတ်ပေးဖို့အဲ့ဒါကြီးလွှတ်ပေးပြီးမှနိုင်ငံရေးအရာဆွေးနွေးတဲ့ဟာမျိုးလေးတွေအဲ့ဒါတွေရောကျွန်တော်တို့ကဒါကိုပဲအဓိကတောင်းဆိုချင်ပါတယ်ဒီနေ့ချိန်မှာတော့
NSCNK အဖွဲ့ဟာတိုင်းဒေသကြီးအဆင့်လက်မှတ်ရေးထိုးထားပေမဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မြေထိုးသေးပါဘူးဒီအဖွဲ့ဟာစကိုင်းတိုင်းဒေသကြီးအထက်ပိုင်းနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတကားရွာမှာအခြေစိုက်ပြီး2012ခုနှစ်ကတိုင်းဒေသကြီးအဆင့်ပြစ်ခတ်ရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတာဖြစ်ပါတယ်ဒီနှစ်ဇန်နဝါရီလ29ရက်နေ့မှာတော့အိန္ဒိယအစိုးရကိုစန့်ကျင်တော်လှန်နေတဲ့ကသဲနဲ့အာတန်လက်နက်ကင်တွေခိုးလုံနေတာကိုရှင်းလင်းဖို့အတွက်မြန်မာအစိုးရတပ်မတော်က NSCNK ဌာနချုပ်ကိုထိန်းချုပ်ခဲ့တာပါအမည်မဖော်လိုတဲ့နာဂနိုင်ငံရေးသမားတဦးကတော့ဒီခေါင်းဆောင်တွေကိုဆက်လက်ဖမ်းဆီးထိန်းသိမ်းထားရင် NCA လက်မှတ်ရေးထိုးရေးအပိုင်းမှာအခက်အခဲရှိလာနိုင်ကြောင်းပြောပါတယ
်သုံးသားကတော့ NCA လက်မှတ်ထိုးရေးအပိုင်းတော့အခက်အခဲရှိတယ်မဟုတ်တကယ်တော့ပြောနိုင်ဆိုနိုင်ဆွေးနွေးနိုင်တဲ့တွေကသူတို့ပဲနေသူတို့နေနဲ့ငါကတော့လည်းရင်းချိုင်းကြည့်ကြဆွေးနွေးဖို့လာကြတာပဲနေဆွေးနွေးလို့မပြည့်ခင်သူတို့ဖြစ်သွားတာ
NSCNK အဖွဲ့ဟာနာဂလူမျိုးတွေဟာမြန်မာနဲ့အိန္ဒိယနိုင်ငံတွေမှာနေထိုင်နေတာကြောင့်နိုင်ငံရေးဆွေးနွေးမယ်ဆိုရင်နှစ်နိုင်ငံခေါင်းဆောင်တွေပါဝင်ဆွေးနွေးဖို့လိုအပ်တယ်လို့ယူဆတာကြောင့် NCA မှာလက်မှတ်မရေးထိုးပဲနိုင်ငံရေးဆွေးနွေးပွဲတွေမှာမပါဝင်ခဲ့တာဖြစ်ပါတယ်အခုချိန်မှာ NSCNK ခေါင်းဆောင်ဦးခက်ပလန်ကွယ်လွန်သွားပြီဖြစ်တာကြောင့်အယူအဆပြောင်းလဲလာပွဲရှိနိုင်ကြောင်းလည်းဆက်လက်သုံးသပ်ထားပါတယ်
။အရင်တော့ခေါင်းဆောင်ကဒါအယူတနာဟုတ်။အဲခေါင်းဆောင်ဆုံးသွားပြီနိ။အဲဒီဦးခက်ပလန်ဆိုတာ2019အဲ့ဒီတော့ဆုံးသွားပြီနိ။နောက်ဒုတိယဥက္ကဋ္ဌလုပ်တဲ့လူကလည်းအိန္ဒိယပဲကြောက်သွားပြီနိ။ဟို ုဘက်မှာတော့အလဲဝင်တယ်လို့ဖြစ်သွားတာ။ဒါကြောင့်အဲ့ဒီစိတ်ခံနေလို့ကြတော့မရှိတယ်လို့ဖြစ်သွားတော့။အခုလူတော့လူငယ်ဆိုတော့တကယ်မို့ကျွန်တော်တို့မြင်လာတော့အထွေခေါ်အမျိုးမျိုးရှိနေတယ်။ရှိရလူတွေလောက်ကျတော့စိတ်ခံရတော့မထင်ဘူး။
ဒေသခံပြည်သူတွေကတော့အပြစ်ရသဘောတူညီချက်ပြပြပြီးတိုက်ပွဲတွေပြန်လည်ဖြစ်ပွားမှာကိုစိုးရိမ်နေကြပါတယ်။ဒီလပိုင်းတွေအတွင်းမှာတော့ NSCNK ဌာနချုပ်တကားရွာဘက်ကိုစားတောက်ကုန်တင်ပို့တာတွေကန့်သတ်ထားတာကြောင့်ဒေသခံပြည်သူတွေဟာစားနပ်ရိက္ခာအခက်ခဲနဲ့တွေ့ကြုံနေရကြောင်းနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမင်းနိုင်ကပြောပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့အစိုးရခေါင်းဆောင်ပိုင်းတွေကညာကခေါင်းဆောင်တွေဖမ်းဆီးထားတာကိုပြန်လည်စီးစစ်နေကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေကပြောဆိုထားပါတယ
်။ကိုမိုးစော်ပြောပြသွားတာပါရှင်။အခုတော့ရန်ကုန်စီပင်ရွေးကောက်ပွဲရဲ့ပွင့်လင်းမြင်သာမှုရှိရေးအပေါ်မှာတုံ့တက်ချက်တချို့ကိုနှာစင်ကြရပါမယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရန်ကုန်စီပင်ရွေးကောက်ပွဲစီစဉ်ဆောင်ရွက်မှုတွေမှာအားနည်းချက်တွေရှိခဲ့တာကြောင့်ဒီရွေးကောက်ပွဲလွတ်လပ်မှုမျှတမှုရှိမရှိဆိုတာကိုလေ့လာဆောင်ကြည့်သူတွေကမေးခွန်းထုတ်နေကြပါတယ်။ရွေးကောက်ပွဲကော်မရှင်အနေနဲ့ပိုးပြီးတော့တာဝန်ခံမှုရှိဖို့တိုက်တွန်းကြသလိုရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုအခုထက်ပိုပြီးကောင်းမွန်ဖို့လိုတဲ့အကြောင်းထောက်ပြပြောဆိုတာတွေလည်းရှိနေပါတယ်။မတ်မေခါကအပြည့်အစုံတင်ပြပေးပါမယ်ရှင်။
ရန်ကုန်မြို့တော်စီမံတာယာရေးကော်မတီဝင်6နေရာမှာကမြို့နယ်စီမံတာယာရေးကော်မတီနေရာတော်တော်များများမှာပါ NLD ကိုယ်စားလှယ်လောင်းတွေကပဲအများဆုံးအနိုင်ရခဲ့ပါတယ်။ဒီရွေးကောက်ပွဲကိုစောင့်ကြည့်သူတွေကတော့လူလူစိတ်ဝင်စားမှုနှေးပါနေတဲ့အပြင်ရွေးကောက်ပွဲစီစဉ်ဆောင်ရွက်ရာမှာလည်းအားနည်းချက်တွေရှိခဲ့တဲ့အပေါ်ထောက်ပြဝေဖန်မှုတွေရှိနေကြပါတယ်။ရန်ကုန်စောင့်ကြည့်လေးလာရေးအဖွဲ့ကလွှတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဒေါက်တာညိုညိုတင်းကတော့ပြည်စည်းသွားတဲ့စီမံရွေးကောက်ပွဲအပေါ်အခုလိုတုံ့တက်ဝေဖန်လိုက်ပါတယ်။
ချုပ်ပြီးပြောလို့ရှိရင်ဒီစီမံရွေးကောက်ပွဲမှာလူတို့18နှစ်ပြည့်သူတိုင်းပါဝင်မဲပေးခွင့်ရတာတောင်မှပေါ့နော်လူတို့ရဲ့စိတ်ဝင်စားမှုအရန်ကုန်နေတယ်ပေါ့နော်အဲ့တော့ပြောချင်တာကအဓိကကဘာလဲဆိုတော့အာလူတို့ရဲ့နေ့စဉ်အကျိုးစီးပွားကိုပေါ့နော်ဓာတ်ရိုက်ပြောင်းလဲနိုင်နေပေါ့နော်အလုပ်တွေကိုမလုပ်ဘူးလို့လူတို့ကအာတန်တရားရှိနေတယ်ပေါ့နော်အဲ့တော့အဲ့တန်တရားတနည်းအားကြီးထွားလာတယ်ဆိုတာကိုဒီနေ့အခြေအနေကသက်သေပြလိုက်တာပဲပေါ့နော
်ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Pace အဖွဲ့ကဆိုင်းရဲကြော်စွာမြင့်ကတော့ရွေးကောက်ခံကိုယ်စားလှယ်တွေအနေနဲ့လူမှုယုံကြည်မှုရအောင်စ조사တင်တယ်လို့ထောက်ပြသွားပါတယ
်စကော်မရှင်ဘက်ကနေပြီးတော့မှအခုဖြစ်တဲ့ပြဿနာတွေသူရှင်းရှင်းလင်းလင်းဖြစ်အောင်ဆုံးဖြတ်ဖို့လိုတယ်ဒါကြောင့်ကျွန်တော်တို့ပြောတဲ့တာဝန်ခံမှုကျွန်တော်တို့ဥပဒေမူပေါင်းကဘာတွေပြောထားတယ်လုံထုံးလုံးနေရဘာတွေပြောထားအဲ့ဒီအတိုင်းကိုသူတိတိကျကျဆုံးဖြတ်ဖို့လိုတယ်အဲ့ဒီနည်းနဲ့သူဟာအာရွေးကောက်ပွဲရဲ့တမတ်ကြမှုကိုသူပြဖို့လိုတယ်ဒါကတော့ကော်မရှင်လုပ်ရမယ့်အချက်ပေါ့လေခြုံငုံကြည့်မယ်ဆိုတော့ပြည်သူတွေစိတ်ဝင်စားမှုနည်းတယ်ဆိုတော့ဒါညင်းကြမှာရှိဆိုတော့ရွေးချယ်ခံထားရတဲ့တာဝန်ကဘာလဲဆိုလို့ရှိရင်ဒီသူဒီရွေးကောက်ပွဲဟာအရေးကြီးတယ်ဒီရွေးကောက်ပွဲဟာဒီရွေးချယ်ခံလိုက်တဲ့သူတွေကသူတို့ဘဝကိုပြောင်းလဲလုပ်နေတယ်ဆိုတော့သူတို့ကြံတဲ့သက်သားမှာသူတို့ပြဖို့လိုတယ်စမ်းဆောင်ရည်တွေပြဖို့ဒါမှလည်းပြည်သူတွေကဒီရွေးကောက်ပွဲဟာအရေးကြီးတယ်အပါမှုတွေပုံမြင်လာမှာ
ဒီပြင်မဲပေးတာမှလည်းမဲဆန္ဒရှင်တွေတော်တော်များများမဲဆင်းနဲ့မပါဝင်တာတွေရှိခဲ့တယ်လို့မဲဆင်းနဲ့နာမည်မပါဝင်တာကိုမဲပေးခွင့်ပေးခဲ့လို့ပယ်မဲဖြစ်သတ်မှတ်ခဲ့ရတာတွေလည်းရှိခဲ့ပါတယ်ဒီပုံမှာကော်မရှင်ဘက်ကဆက်သွယ်မေးမြန်းတာမှာတော့ဒီလိုကိစ္စတွေနဲ့ပတ်သက်လို့မနက်ဖြန်မှာကော်မရှင်အစည်းအဝေးအတွင်ဆွေးနွေးသွားဖို့ရှိပြီးလောလောဆယ်မှာအသေးစိတ်မပြောနိုင်သေးကြောင်းကော်မရှင်ဥက္ကဋ္ဌကပြောပါတယ်ရွေးကောက်ခံကိုယ်စားလှယ်တဦးဖြစ်တဲ့ကိုအောင်ခန့်ကတော့ရွေးကောက်ပွဲကော်မရှင်အနေနဲ့ပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုရှိရလိမ့်မယ်လို့ဆိုလိုက်ပါတယ
်မဲပေးတဲ့ညမှာဘယ်ဘိုးဟိုတော်ဖုံးဆက်ပြီးမေးလို့မရသေးတဲ့အချိန်မှာညရင်းချင်းမှာဘယ်ဘသူဘယ်ဝါနိုင်ဝါပြီဘသူဘယ်ဝါရှုံးဝါပြီဆိုရအဖြေတွေကိုကြိုသိနေတယ်ဆိုတာဘာကြောင့်လဲနိုင်ငံသားရင်တော့ကျွန်တော်နိုင်ငံသားနော်ဗမာပြည်ဝင်တော့မဟုတ်နိုင်ငံသားလူရတော့အွန်လိုင်းကသတင်းတွေဖတ်ပြီးတော့ကျွန်တော်ဒုတိယပဲရရတယ်လို့မဲဘလောက်ပဲရရတယ်လို့ကြိုတောင်ပြောနေပြီဆိုတာကတော်တော်စိတ်ပူစရာတစ်ခုပါမဲစင်းထဲမှာမပါတဲ့လူတွေကမဲပေးလိုက်ရတယ်လို့ကျွန်တော်သိရပါတယ်ကော်မရှင်ကကျွန်တော်တို့ဒီအဖြစ်ပြက်တွေဖြစ်သွားပါတယ်ဆိုတာကိုတည်ယုံဝင်ပြောတော်လဲပဲဘာကြောင့်ဖြစ်လဲဆိုတဲ့အခါမှာအသေးစိတ်မပြောဘဲနဲ့တစုံတရာဖြစ်သွားတယ်ဆိုအလွယ်ပုတ်ချလိုက်တယ်လို့ကျွန်တော်ယူဆတယ်။အဲ့တော့ကျွန်တော်အနေနဲ့ကတစုံတရာလို့ဖြစ်တယ်ဆိုတာကော်မရှင်ကိုယ်တိုင်ကပဲမသိလို့လားမဟုတ်ရင်တိတိနဲ့ကမပြောလို့လားမပြောချင်တာလားဆိုတာလေးမင်းစရာဖြစ်လာပါတယ်။မဲစင်းထဲမှာပါတဲ့လူကမဲပေးခွင့်ရလိုက်တယ်လို့အဲ့မဲတွေကိုလည်းအားလုံးပယ်လိုက်တယ်လို့ဆိုတာမဲပေးရဲ့လူရဲ့ဆန္ဒမဲတွေကို မလေးစားရရောက်ပါတယ
်ဒီစီပင်ရွေးကောက်ပွဲမှာမြို့တော်စီပင်ကော်မတီဝင်မြို့နယ်ဥက္ကဋ္ဌနဲ့အဖွဲ့ဝင်နေရာတရားကြောအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကြံ့ခိုင်ရေးပါတီကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြိုင်ခဲ့ကြတာဖြစ်ပါတယ်ဒီမှာပြိုင်သူစုစုပေါင်းအယောက်300နီးနီးရှိခဲ့ပါတယ်ဒီထဲမှာတော့နေရာတရားကြောအတွက်NLD ပါတီဘက်က86နေရာအနိုင်ရရှိခဲ့ပြီးကျန်တဲ့16နေရာအတွက်ကတော့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေအနိုင်ရရှိခဲ့တာဖြစ်ပါတယ်ရှင
်ရောရှင်ဗျာလွတ်လပ်မြောက်တဲ့ရွေးကောက်ပွဲဆိုတာဟာအခြေခံအကျဆုံးဒီမိုကရေစီခွင့်ရတရားဖြစ်ပါတယ်ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အနာဂတ်ကိုခြေတမဲ့လူငယ်တွေကြားဘလို့သဘောထားကြပါသလဲဘလို့မျိုးနားလဲကြသလဲဒီမိကုန်းကိုဆွံ့နေလို့ရတယ်။ဒါကြောင့်မလို့မြမလူငယ်နဲ့ရွေးကောက်ပွဲဆိုတဲ့ခေါင်းစဉ်နဲ့ဒီလာမယ့်အင်ကာနီညဒိုင်လီလိုက်အစီအစဉ်ဆွံ့နေသွားဖို့ရှိပါတယ်။ပါဝင်ဆွံ့နေမြင်းမြန်လူသူတွေ VV မြမပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်လီလိုက်ဆွံ့နေပွဲအစီအစဉ်စတဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အပြင်ကိုယ့်ရဲ့ယူဆကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VV မြမပိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူရဲ့သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။အခုည9နာရီခွဲနောက်ပိုင်းမှာဆွေးနွေးကြမယ့်တိုက်ရိုက်လေလံကိုစောင့်မျှော်နှာစင်နိုင်သလိုပါဝင်ဆွေးနွေးလိုချင်ရင်လည်းအချိန်မီဆက်သွယ်နိုင်ကြပါရစေရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုလိုင်းတူမီတာ25 32 58ပထမနာရီဝက်မှလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ကြတာဖြစ်ပါတယ်ရှင်။အဖွေအမေရိကန်အတန်ရဲ့အင်ကာနေညနေခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုအင်ကာနေညနေခင်းထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်။
သမရန်ဒေါ်နယ်ထရမ့်အစိုးရဖွဲ့တွေကကြီးတဲ့တာဝန်ရှိသူတွေဟာလူ25ယောက်ထက်မနည်းကိုလူညုံရေးဆိုင်ရာနောက်ကျောင်းရာဇဝင်ကင်းရှင်းကြောင်းအတည်ပြုပေးခဲ့ပြီးအစိုးရစုံစမ်းစစ်ဆေးသူတွေကစိုးရိမ်မွေရှိတဲ့ကိစ္စရပ်တွေကြောင့်အဲ့ဒီလူတွေကိုပယ်ချထားခဲ့တဲ့ကြားကပဲအတည်ပြုပေးခဲ့တာလို့အင်ဖီရိုတွင်ကပဲဖွင့်ချဖော်ထုတ်သူဒူးကကွန်ကရက်လွတ်တော်စုံစမ်းစစ်ဆေးရေးမှုတွေကိုပြောပါတယ်မြမတမတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်ဖွဲ့အေအေတို့ကြားတိုက်ပွဲတွေဖြစ်နေတာကြောင့်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကအရက်သားတွေအတွက်များစွာစိုးရိမ်မကင်းဖြစ်ရတယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။သက်ဆိုင်သူအလုံးအနေနဲ့တိုက်ပွဲတွေရပ်တန့်ပြီးပြည်ပခချုပ်ငင်းရေးကိုဦးတည်ပြီးတော့ထပ်ပြီးကြိုးပမ်းဆောင်ရွက်ကြပါလို့လည်းတိုက်တွန်းထားပါတယ်။တိုက်ပွဲတွေကြောင့်ဥယျာဉ်ဆုံးထွက်ပြေးနေရသူ18,000ကျော်အတွက်လိုအပ်တဲ့လူသားစာနာမှုအကူအညီတွေအပြည့်အဝပေးနိုင်ဖို့အာဏာပိုင်တွေကခွင့်မပြုတဲ့ပေါ်များစွာပူပန်နေရတယ်လို့လည်းတန်ယုံထုတ်ပြန်ချက်မှာပြောထားပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့မှာမိခိုးမုံတွေကြောင့်လေရုညဉ့်ညံ့မှုဆိုးရွားနေတဲ့အခြေအနေကို9ရက်တွင်းဖြေရှင်းဖို့ထိုင်းအာဏာသိမ်းစစ်ကောင်းဆောင်ဝန်ကြီးချုပ်ပရယုတ်ချန်တို့ချာကဒီကနေ့ညွှန်ကြားလိုက်ပါတယ်။ကဘာလက်ကြီးသွားတွေအလာများတဲ့ချင်းမိုင်မှာလေရုညဉ့်ညံ့တဲ့အခြေအနေကအာရှတိုက်မှာလေရုညဉ့်ညံ့မှုအဆိုးရွားဆုံးဖြစ်လေရှိတဲ့တခြားမြို့ကြီးတွေထဲတောင်မှဒီသတင်းပတ်တွင်ပိုဆိုးလာတာဖြစ်ပါတယ်။ဂျမားရေးအတွက်အန်ဒရယ်ကြီးရဲ့ PM2.5 လို့ခေါ်တဲ့အမုံလေးတွေပြန့်နေတဲ့အဆင့်ဟာတင်းကနွေနေကလေးကဆိုရင်480အထိရောက်သွားပြီလို့လေရုညဉ့်ညံ့မှုအညွန့်ကိတ်မှာပြပါတယ် PM2.5 အမုံပြန့်တဲ့အဆင့်300ထက်ကျော်တာကိုအန်ဒရယ်ရှိတယ်လို့သတ်မှတ်ထားတာပါအိန္ဒိယနိုင်ငံရေးပါတီတွေနဲ့ဆက်ဆက်တဲ့ဒါမှမဟုတ်ပါကစ္စတန်စစ်ဖက်နဲ့ဆက်ဆက်ရှိတဲ့ Facebook အကောင့်နဲ့စာမျက်နှာရာပေါင်းများစွာကို Facebook ကပိတ်ပစ်လိုက်ပါတယ်ပူးပေါင်းကြံစီထားတဲ့အတုအယောင်အပြုအမူဒါမှမဟုတ်မသိလျော်တဲ့လူရက်တွေကြောင့်ပိတ်လိုက်တာလို့ Facebook ကအကြောင်းပြပါတယ
်အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းပြောပြပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဝက်ဂနာရောဘတ်ဖြစ်ပါရဲ့ရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOE ရဲ့နေစဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.